in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ထုတ်လည်နေပါပြီရှင်ကျွန်မအနောင်လောက်ပါဒီကနေ့အစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မသိန်းကြီးထိုက်ပါအာဖဂန်နစ္စတန်နိုင်ငံမှာမနစ်စနေနေ့ကအထေကံဘုံခွဲတိုက်ခိုက်ခံရမှုအတွင်လူတရာကျော်တည်ဆုံးခဲ့ပြီးနောက်မှာတော့ဒီကနေ့တနိုင်ငံလုံးခြေခွဲဝမ်းနဲ့ပွင့်နေဖြစ်သတ်မှတ်ထားပါတယ်။ရိုဟင်ဂျာအရေးအများဆုံးပြည်လဲစီဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတကတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။အစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တနိုင်းစွန်ပရာဘုံစားတဲ့ဒေသတွေမှာပိတ်မိနေတဲ့အရာသားတွေအတွက်အကူအညီတွေရည်ရည်လိုအပ်နေတယ်ဆိုတဲ့သတင်းမှာကတော့
အထူးသဖြင့်နေရာ3-4နေရာဖြစ်နေတာပေါ့နော်ဒီပလီတခလေဖြစ်နေတဲ့ area ဖြစ်တဲ့အတွက်ကြောင့်အထူးသဖြင့်ဒီစွန်ပရာဘုံနဲ့တနိုင်း
ဖူပေါင်းလုံငန်းစင်အဖွဲ့ရဲ့အတွင်းရင်းမှုဦးခွမ်ရှာဝမ်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ထိုင်းမြန်မာနယ်စပ်မှာမှုရေးဆေးဝါးတွေဖမ်းမိတဲ့တဲ့နဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကလွှတ်တော်ကိုတင်ပြထားတဲ့လူဝဲမှုကြီးကြရေးဆိုင်ရာမူအောင်တစ်တွေအကြောင်းတင်ပြတော်မှာဖြစ်တယ်လို့တခြားကျမ်းမာရေးဆောင်မသဘုတ်ကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့ကိုနိုင်ငံတော်ဝန်ခြေခွဲဝမ်းနဲ့ဖွယ်နေဖြစ်သတ်မှတ်ထားပါတယ်။ဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံလေးကဖောက်ခွဲတိုက်ခိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာနိုင်ငံတော်ဝန်မှာရောကဘာတလွားကအာဖဂန်နစ္စတန်တန်ယုံတွေမှာရောအလံတွေကိုတိုင်ဝက်ရှော့ချလွှင့်ထူထားပါတယ်။မြို့တော်ကာဘူးမှာတိုက်ခိုက်ခံရမှုအတွင်းတည်ဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိနေတဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။စနေနေ့တုန်းကအရက်သားတွေအပေါ်လူမဆန်တဲ့တိုက်ခိုက်မှုကြောင့်ထိခိုက်ခဲ့ရသူတွေကိုအထောက်အကူတွေပို့ပေးနိုင်ရေးအတွက်တနင်္လာနေ့ကိုအလုပ်ပရဲ့အဖြစ်သတ်မှတ်မဲ့အကြောင်းနဲ့အင်္ဂါနေ့မှာတော့နိုင်ငံတော်မှာမွတ်စလင်တို့ရဲ့ကိုဟာချမ်းစာရွတ်ဖတ်တဲ့အခမ်းအနားတွေနဲ့တနိုင်ငံလုံးဝတ်ပြုတဲ့နေ့အဖြစ်သတ်မှတ်မယ်ဆိုပြီးအာဖဂန်သမ္မတအာရှရက်ဂါနီကတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်မြို့တော်ကာဘူးကအစိုးရအဆောက်အအုံအပြင်ဘက်လူစီကားရနေရာမှာမနစ်စနေနေ့ကအသေးကံကားပုံခွဲတက်ခတ်ခံခဲ့ရတာဖြစ်ပြီးတာလီဘန်တို့ကသူတို့လက်ချက်လို့ပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့အာဖဂန်သမ္မတကပြောဆိုပါတယ်။ဒါပေမဲ့လို့လဲတာလီဘန်တို့ဘက်ကတော့အကြမ်းဖက်မှုတံပြန်ချေမှုန်းရေးအဖွဲ့နဲ့ရဲတပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ပြောဆိုထားပါတယ်ရှင်။
ဒီမိုကရက်တစ်ကွန်ဂိုသမရနိုင်ငံမှာမနေ့စနေနေ့ကခြုံခိုတိုက်ခိုက်ခံမှုတွင်ပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိပ်တန်းတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်ကွန်ဂိုနိုင်ငံတွင်ကုလငြိမ်းချမ်းရေးထိန်းသိမ်းရေးမစ်ရှင်တာဝန်ကျနေတာဖြစ်ပါတယ်ကွန်ဂိုနိုင်ငံတောင်ပိုင်းကီဘူးပြည်နယ်ဘာကာရာမြို့ရဲ့အနောက်တောင်ပိုင်း96ကီလိုမီတာကလွန်လင်ပါအနီးမှာကုလငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေလက်နက်ကင်အဖွဲ့တစ်ခုရဲ့ခြုံခိုတိုက်ခိုက်ခံမှုအတွင်းမှာတည်ဆုံးခဲ့ရမှုအပေါ်ကုလသမဂ္ဂတွင်မှုဂျော်အန်တိုနီယိုဂူဒေါရက်စ်ကပြစ်တင်ရှုတ်ချကြောင်းပြောခွင့်ရကပြောပါတယ်တိုက်ခိုက်ခံရမှုအတွင်းနေဆုံးငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ကွန်ဂိုနိုင်ငံတွင်ကလက်နက်ကင်အဖွဲ့အားလုံးလက်နက်ချပြီးသူတို့နာကြီးချက်တွေကိုငြိမ်းချမ်းစွာဖြေရှင်းကြဖို့ကုလသမဂ္ဂတွင်မှုဂျော်ကတိုက်တွန်းထားတဲ့အကြောင်းလဲကုလသမဂ္ဂတွင်မှုဂျော်ရဲ့ပြောခွင့်ရကပြောပါတယ်ဒီကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေအနေနဲ့နှစ်ပေါင်း20နီးပါးကြာကာလအတွင်းမှာဗဲလက်နက်ကင်အဖွဲ့ကမှရှင်းလင်းနိုင်ခဲ့တာမရှိဘူးလို့ကွန်ဂိုသမ္မတဂျိုးဆပ်ကဘီလာကပြောဆိုခဲ့တဲ့အကြောင်းလဲပြည်ထောင်စုသတင်းအေဂျင်စီ AFP ကဖော်ပြပါတယ်။ကွန်ဂိုသမ္မတနိုင်ငံကိုကုလသမဂ္ဂအဆောင်လျှောက်အောက်ကနိုင်ငံအဖြစ်မရှိမြင်ဖို့သမ္မတကသတိပေးပြီးလာမယ့်ရက်ပိုင်းအတွင်းမှာပဲကုလသမဂ္ဂနဲ့ဆက်ဆံရေးကိုရှင်းရှင်းလင်းလင်းဖြစ်အောင်ဆောင်ရွက်မယ်လို့သမ္မတကဘီလာကပြောဆိုကြောင်း AFP မှာဖော်ပြထားပါတယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနေဗနီရဲ့ဌာနချုပ်ကိုမော်စကိုရဲအဖွဲ့ကဒီကနေ့ချိုးဖောက်ဝင်ရောက်ခဲ့ပါတယ်။လာမယ့်ရုရှားသမ္မတရွေးကောက်ပွဲအပေါ်နိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင်ကစော်ဩထားတဲ့နေ့မှာပဲအခုလိုချိုးဖောက်ဝင်ရောက်တာဖြစ်ပါတယ်။သူ့ရုံးကနေတိုက်ရိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့အတိုက်ခံခေါင်းဆောင်နေဗနီရဲ့ဝန်ထမ်းတွေကိုရဲတွေကဖမ်းဆီးမေးမြန်းနေတာတွေကိုတွေ့ရပါတယ်။လာမယ့်မတ်လမှာကျင်းပမယ့်ရွေးကောက်ပွဲကအတုအယောင်ရွေးကောက်ပွဲဖြစ်တယ်လို့မစ္စတာနေဗနီကပြောဆိုပြီးတပိတ်ပေါက်ကြဖို့တိုက်တွန်းထားတာပါ ဆန္ဒပြပွဲတွေမှာရဲတွေထူးထူးထပ်ထပ်ချက်ထားပြီးမယ်လေသူတက်ရောက်မဲ့အရေးကိုတော့အဟန့်အတားဖြစ်စီမှာမဟုတ်ဘူးလို့အတိုက်ခံခေါင်းဆောင်ကဒီကနေ့ဗီဒီယိုထဲမှာပြောဆိုထားပါတယ်အတိုက်ခံခေါင်းဆောင်အနေနဲ့ဘေးကဆန္ဒပြပွဲကိုတက်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး
ဆိုင်ငံပြည်တံတွေချမှတ်ခံထားတဲ့အတွက်မစ္စတာနေဗနီကိုလာမယ့်ရွေးကောက်ပွဲဝင်ရောက်ရှင်းပြန်ခွင့်တားမြစ်ထားတာဖြစ်ပါတယ်ရှင်ကတလန်သမ္မတဟောင်ကာလတ်စ်ပွေဒီမော့အနေနဲ့ကတလန်သမ္မတယာရူတာဝန်ကိုပြန်မယူနိုင်အောင်စပိန်နိုင်ငံရဲ့ထိပ်တန်းတရားရုံးတစ်ခုကတားဆီးလိုက်ပါတယ်ပြည်ပကိုထွက်ပြေးတင်းရှောင်နေတဲ့ကတလန်သမ္မတဟောင်အနေနဲ့အင်္ဂါနေ့မှာပြုလုပ်မယ့်ဒေသတွင်းပ ကျွန်တော်တို့ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ကိုယ် ပြည်သူတွေကတနည်းတညွတ်တဲ့သဘောတူကြကြတာဖြစ်ပါတယ်ပရမောဟာကာတလန်သမ္မတရာဒူးကိုဝင်ရွေးခံတဲ့တဦးဒီသောကိုယ်စားလှယ်လောင်းလှယ်ဖြစ်ပါတယ်ပရမောဟာမနစ်တုံးကတော့ကာတလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့အတွက်လူလူဆန္ဒခံယူဘက်ကိုဥဆောင်ခဲ့တာပါစပိန်ဆိုရကကာတလန်ပါလီမန်ကိုဖျက်သိမ်းပြီးကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းပြီးနောက်သူက
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 1683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကိုဒီကနေ့တနင်္ဂနွေနေ့မှာအင်ဒိုနီးရှားသမ္မတသွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ခီးစဉ်အတွင်းဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့မြို့တော်ဓာကာမှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့အနေနဲ့ရိုဟင်ဂျာအရေးငြိမ်းချမ်းစွာနဲ့အမြန်ဆုံးဖြေရှင်းနိုင်ရေးအင်ဒိုနီးရှားသမ္မတကတိုက်တွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတပ်တန်းချုပ်ကိုလက်ခံစောင့်ရှောက်ထားတဲ့အတွက်အစိုးရကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားအနေနဲ့ကတော့ကုလသမဂ္ဂလို့ခွင့်ရေးကောင်စီတို့မှရိုဟင်ဂျာအရေးကိုဆက်လက်ထောက်ခံရပ်တည်သွားမယ်အကြောင်းလဲအင်ဒိုနီးရှားသမ္မတကအာမခံပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝင်ကသတင်းတောက်တွေကိုဒီကနေ့ပြောဆိုခဲ့ပါတယ်ရှင
်။လာမယ့်အင်္ဂါနေ့ဇန်နဝါရီ26ရက်နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းမှာအမေရိကန်ရဲ့မိတ်ဆွေတွေနဲ့ရန်သူတွေနဲ့ပတ်သက်ပြီးရှင်းလင်းဆွေးနွေးမှာဖြစ်သလိုကမ္ဘာတဝန်းအကြမ်းဖက်သမားချေမုံရေးအတွက်သူ့ရဲ့ကြိုးပမ်းမှုတွေကိုတင်ပြဖို့ရှိတယ်လို့လည်းထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတူကပြောပါတယ်။အသေးစိတ်ကိုတော့သမ္မတအင်မီကထုတ်မပြောပေမဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်အမေရိကန်ကုန်းတွင်းပိုင်းထိအရောက်ပစ်ခတ်နိုင်စွာရှိအောင်မြောက်ကိုရီးယားရဲ့ကြိုးပမ်းနေမှုနဲ့ပတ်သက်ပြီးတော့မိန်ကောမှထည့်သွင်းပြောဆိုမယ်လို့ပြောမျှော်လင့်ထားကြောင်းအရာရှိတွေကပြောပါတယ်။ကျွတ်တော်နေရပါဝင်တဲ့အထူးအစည်းအဝေးမှာအမေရိကန်သမ္မတတွေပြောကြားလို့ရှိတဲ့နှစ်ပတ်လည်မိန်ကွန်းဟာပြည်တွင်းရေးကိစ္စရပ်တွေကိုဇောင်းပေးလို့ရှိပါတယ်။သမ္မတထရမ့်မိန်ကွန်းကလည်းအလားတူဖြစ်ဖို့များပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးကုံသွယ်ရေးနဲ့လူမှုကြီးကြပ်ရေးဆိုင်ရာတွေကိုပါပြောကြဖို့ရှိတာမို့ဒီမိန်ကွန်းကိုနိုင်ငံတကာကလည်းစိတ်ဝင်စားစောင့်ကြည့်ဖို့ရှိနေပါတယ်ခင်ဗျာ
။ Syrian နိုင်ငံ Afrin ဒေသတစ်ဝိုက်ကိုပြီးခဲ့တဲ့သတင်းဖတ်ကတူရကီတို့လေကြောင်းကနေတိုက်ခိုက်မှုအတွင်းမီးလောင်ပုံးတွေကျဲချခဲ့တယ်လို့ကတ်တာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတ်တွေထိန်းချုပ်ရာစီးရီးယားနိုင်ငံအပရင်ဒေတာကိုတူရကီဘက်ကတန်လွင်ခဲ့လို့နာမည်ပေးထားတဲ့ထိုးစစ်ဆင်တိုက်ခိုက်မှုဟာဆိုရင်အစင်ချင်းမဲ့တိုက်ခိုက်မှုလို့လည်းကတ်တွေဘက်ကပြောဆိုထားတာပါအပရင်ဒေတာရင်းအရက်သားတွေအပေါ်ကိုတူရကီစစ်တပ်ကတားမြစ်ထားတဲ့မီးလောင်ပုံးလက်နက်တွေအသုံးပြုခဲ့တာလို့စီးရီးယားကတ်နိုင်ငံရေးသမားအီလ်ဟန်အာမက်ကမနေ့စနေနေ့ညနေပိုင်း
Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။ တူရကီ နိုင်ငံကို နိုင်ငံတကာဘက်က ဆန့်ကျင်လာစေရေး ညှိုးလင့်ချက်နဲ့ ကတ်တီရဲ့ဝါရဖြန့်ချက်ဖြစ်တယ်လို့ တူရကီ စစ်တပ်ဘက်က ပြောဆိုပြီးတော့ ဆွတ်ဆွဲချက်တွေကို ညှင်းပယ်ပါတယ်။ စီးရီးပြစ်မှတ်တွေကိုမီးလောင်ဖို့အသုံးပြုတိုက်ခိုက်မှုကိုနိုင်ငံတကာဥပဒေအရတားမြစ်မထားပေမဲ့လည်းအရတားတွေကိုတိုက်ခိုက်ထိခိုက်စေမှုအပေါ်မှာတော့တားမြစ်ထားတာဖြစ်ပါတယ်။တူရကီရဲ့ထိုးစစ်အတွင်းမီးလောင်ဖို့နေအသုံးပြုခဲ့သလားဆိုတဲ့အပေါ်လွတ်လပ်တဲ့အတည်ပြုချက်တွေတော့မရှိသေးပါဘူး။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတော့ဒီကနေ့အထိတူရကီတပ်ဖွဲ့တွေနဲ့အမေရိကန်တို့ထောက်ပံ့ထားတ
down time. That's seen in the bucket sank as a polyga, Pamilo Kate and Nile Bari. Damadule Rutta, Polanang and Dagora Gucci, Samadu de Bulu Biobari, Polanang and Dar Thomas Maskwick Ne, Binanang and Elizabeth Rebodo, Happy Bound a Town Lee Round Jom, Mine, Nanga, Pabet Tango, Tapu Dre, Subangajara, Pibari, Tamaturu and Uha, Pina Town to Town, Yama, Sigu, Samatan Nime, Jenny Rajan, Truma Pare, Churu Sadoi, Fone, Kuni, Tangera, Pidelu, Tanga Boy, Kanago, season to Riga, Piovari, come here.
Direct from Washington, the voice of America.
ສະຫນຶ່ງໃນຍັນໃນຄິນນາສົງວ່າຕະດິນໃນກົມມາຕັງຫີໄທແນ່ຄູຍັນໃນນໍກະປ່ຽວປຽປີ້ເຂີລະວ່າ တိုက်ပွဲဖြစ်နေတဲ့ဒေသတွေကအကူအညီပေးနေသူတွေကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့ဒေသတွေကအကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေကသွားလို့ရတဲ့နေရာတွေအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကသွားရောက်အကူအညီပေးနေကြပါတယ်လို့လည်းလူခဲ့ပြန်ဝန်ကြီးကပြောပါတယ်။စစ်ပြေးဒုက္ခတွေရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီ
ဒီကနေ့အထိအပြင်းထန်တကြောပြန်တိုက်ပွဲတွေဖြစ်နေတာပါအဆိုရစစ်တပ်ဘက်ကကချင်လူမျိုးရဲ့အဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် အသက်ဘေးလူပြီးတော့တင်းချောင်းနေရတဲ့ဒုက္ခသည်တွေစီကိုတွားရောက်ကူညီကယ်ထုတ်ဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတော်လေးအခက်တွေ့နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေဆိုင်လူမှုအဖွဲ့အစည်း၉ဘွဲ့စုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ကလည်းအရေးပေါ်ကြေညာချက်ဒီကနေ့ထုတ်
ပြင်လေရင်နဲ့အပပုံးကြီးတဲ့ကိစ္စဒီဖြစ်တော့ဘုံဆန်ကြောင့်ဒီအယတအသက်သေဆုံးတဲ့အနေအထားတိရှိခဲ့တာပေါ့နော်အခုဒီတနိုင်းဒေတာမှာကြတော့ကျွန်တော်တခြားဘက်ကနေအလုတ်လာလုတ်တဲ့လူတွေလည်းများတာပေါ့နော်ဆိုတော့အဲ့ဒီလူဒီဆိုရင်အခုအဲ့ဒီထဲမှာပိတ်မိနေတဲ့အနေအထားရှိတော့သူတို့အနေနဲ့ဥတီယာမေဒီလွားနေရာတဲ့အနေအထားမှာရှိတာဖြစ်ပါတယ်မင်းညာအနေအထားမှာလိုက်စားဖက်မှာပေါ့နော်
ဒီဘွေကျအိုင်ဒီဘီကမ်နဲ့မလမ်းမကန်မုံလိုက်ချက်ဖက်မှာလဲအမြောက်ဆန်ဒီမင်းညာသာတောက်လျှောက်ကြတော့အဲ့ဒီမှာရှိတဲ့အရက်သားနဲ့ဒီအိုင်ဒီဘီအနေနဲ့လဲတော်တော်လေးထိတ်လန့်သုံးလုံးနေတဲ့အနေအထားပေါ့နော်တော်တော်လေးစိုးရိမ်တဲ့အနေအထားမှာရှိနေတာဖြစ်ပါတယ်တိုက်ပွဲတွေဖြစ်နေတာကြောင့်လမ်းတွေပိတ်ထားလို့ဒုက္ခသည်တွေရှိကိုအရောက်သွားကူပေးဖို့အတွက်အတော်လေးအခက်အခဲကြုံနေရလို့ဒု
တကယ်ဖလစ်ပက်ခဖြစ်တဲ့ area မှာဆိုရင်တော့ကျွန်တော်လက်ရှိအကူအညီပေးတဲ့ဒေသခံအဖွဲ့အစည်းကအစကျွန်တော်တွားရောက်ပြီးမှကူညီနိုင်ဖို့ရန်အတွက်တော်တော်လေးစိန်ခေါ်မှုတွေရှိတာဖြစ်ပါတယ်သူတို့အတွက်အရေးပေါ်လိုနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအမြန်ပေးနိုင်ဖို့ဆိုရင်တော့သက်ဆိုင်ရာအစိုးရပေါ်တော့ပြည်နယ်လို့ဘဟုအစိုးရအစပေါ်တော့လူတော်အစအားလုံးဝိုင်းဝန်းပြင်းမှ ဒီမှာအတတ်နိုင်ဆုံးတရားကိုအမြန်ဆုံးလုပ်ဖို့လိုတာဖြစ်ပါတယ်ဒါဟာလူသားချင်းစာနာထောက်ထားမှုအရေးအရာဖြစ်တဲ့အတွက်ဒီအကူအညီပေးတဲ့ကိစ္စတွေချောမှုတီလင်းမြန်ချင်းမှာရောက်ရှိအောင်ကူညီနိုင်ဖို့ရန်အတွက်လည်းအင်မတန်မှအရေးကြီးတာဖြစ်ပါတယ်ဒါနဲ့ပတ်သက်ရင်လည်းအစိုးရအနေနဲ့အများကြီးတာဝန်ရှိတာဖြစ်ပါတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေကတော့လူကပြန်ဝန်ကြီးဌာနအနေနဲ့စစ်ဖြစ်ပွားတဲ့နေရာတွေအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေတဲ့ပြည်သူတွေစီကိုလုံခြုံရေးအရသွားလို့ရတဲ့နေရာတွေအထိဒေသအခြေစိုက်ဝန်ထမ်းအနေနဲ့တာဝန်ရှိတဲ့သူတွေအရောက်သွားပြီးတော့ကူညီပေးနိုင်အောင်စီစဉ်ထားတယ်လို့ VOA ကိုပြောပါတယ်
အဲ့ဒီနေမြေမှာလည်းကျွန်တော်တို့ကဖို့ချင်တာပေါ့နော်ဒါပေမဲ့ခက်ခဲတာပေါ့အဲ့ဒီနေရာတွေကိုထောက်ပံ့တာကြီးပို့တော့လေညာသွားပြီးအမြန်ကူညီတယ်ကျွန်တော်တို့ကလည်းဒါချက်ချင်းဆောင်ရွက်ပေးရမယ်ဆိုတဲ့ကိစ္စမျိုးကြောင့်ဖို့လို့ဖြစ်တဲ့နည်းနဲ့ကျွန်တော်တို့သွားတယ်ဖြစ်တဲ့နည်းနဲ့သွားတယ်တစ်ခါကြလို့ရှိရင်သွားခက်တဲ့နေရာကြလို့ရှိရင်ကျွန်တော်တို့တက်ဆိုင်ရာလူညိုကြီးနဲ
ဒီနေ့နိုင်မှုတွေဆောင်ရွက်ဖို့ကိုလည်းပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှုဥက္ကဋ္ဌဆောင်ကပြောပါတယ်အခုဒီလိုပလီပခဖြစ်လာပြီဆိုရင်ဒီအရေးအကြီးဆုံးတော့ဒီလက်ရှိစစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဒီအမြန်ချုပ်ငင်းဖို့လိုတာပေါ့နော်လက်တွေ့ဖြစ်နေတဲ့ဒီသမတော်ရဲ့ဒီတိုင်းနာလက်နက်ကန်အဖွဲ့ဒီရဲ့ဒီဟာပေါ့အမြန်ဆုံး
ဒီခတ်တိုက်ခိုက်မှုတွေချုပ်ငင်းဖို့ရအကြွေမလွဲမဆောင်တာတိုက်ပွဲတွေဖြစ်လာပြီးဆိုရင်လည်းဒီအရက်သားပြည်သူလူထုတွေကိုအကာအကွယ်ပေးဖို့ပေါ့နော်သူတို့ကိုထိခိုက်စေမဲ့ဟာသူတို့ဘေးကင်းလုံခြုံရေးဟာနံပါတ်၁ဖြစ်တဲ့အတွက်ကြောင့်အထူးဂရုစိုက်ပြုမှာဒေသလိုက်နာပြီးအကာအကွယ်ပေးဖို့လူထုပေါ့နော်တနိုင်းအေရီယာမှာတော်လကောင်ဒီဆွန်ဘရာဘုံအေရီယာမှာရှိတဲ့လူထုအတွက်တော်လကောင်ကျွန်
ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆိုင်ခရိုင်အတွင်းမှာဇန်နဝါရီလ၂၇ရက်နေ့ညပိုင်းမှာမွေးစေဝါအများပြတည်ဆောင်လာတဲ့ဆိုတဲ့သတင်းကိုကြိုတင်ရထားတဲ့အတွက်ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ထိုင်းတပ်မဟာတုံးပူးပေါင်းတပ်ဖွဲ့တွေဟာဘန်တိုင်ကျေးရွာနီးမှာအတင်းဆောင်ကြီးနေကြတာဖြစ်ပါတယ်။စစ်တပ်တွေစောင့်နေတဲ့လမ်းကပဲနံပါတ်ပြားမပါပဲပစ်ကတ်မစ်ဆိုဘီ လို့ပြောပါတယ်
မွေးစီဝါနဲ့ပတ်သက်တဲ့ပြစ်ခတ်မှုပြစ်ခတ်မှုဖြစ်တဲ့ပြီးတော့ဆိုရင်ဥစ္စာလည်းဆောက်ကြားတယ်အဲ့ဒါပဲ
မွေးစီဝါကိုတည်ဆောင်လာသူတွေဟာကားကိုထားခဲ့ပြီးနှစ်နိုင်ငံနယ်စပ်မှာပဲထွက်ပြေးလွတ်မြောက်သွားတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်မွေးစီဝါသမားတွေထားခဲ့တဲ့ပစ်ကတ်ကားပေါ်မှာတော့အပြတ်ရောင်ဆက်လိုက်တွင်အဝါရောင်ထုတ်ပေါင်း38ထုတ်ကိုယ်သုံးလုံးတစ်စိတ်ပါစိတ်ကြွစည်းပြား၅သိန်း၃သောင်းကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာကနေထွက်ပြေးသွားတဲ့မူရစ်တပ်ဖွဲ့ဝင်တွေကိုတော့ထိုင်းစစ်တပ်တွေကအပူတပြင်းလိုက်လံရှာဖွေနေပါတယ်မူရစ်စီးပွားအဖွဲ့တွေကပြန်လာပြီးတိုက်ခိုက်မှာကိုကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံဘက်ကတော့ဇန်နဝါရီလ28ရက်နေ့မနက်ပိုင်းကစလို့နေဆက်လုံခြုံရေးကိုတိုးမြှင့်စောင့်ကြည့်နေကြောင်းချင်းမိုင်ဒေသကသတင်းတွေမှဖော်ပြထားပါတယ်ရှင်
မအီမတ်တရင်ပေးပို့သွားတာပါခရိုနိုင်ငံကသတင်းဆောင်မရေဘဆရာအမအမေရိကန်ကွန်ဂရက်လွှတ်တော်မှာရောပြည်သူလူထုကြားမှာပါသဘောထားကွဲနေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမေးခွန်းတွေကိုဖြေရှင်းဖို့အတွက်ဆာမျက်နှာတမျက်နှာလောက်ရှိတဲ့မူပေါင်းသတ်မှတ်ချက်တခုကိုတမရထရမ်အစိုးရကလွတ်တော် Republican အမတ်သွေးစီကိုပေးပို့လိုက်ပါတယ်။တမရထရမ်အစိုးရရဲ့ဒီအဆိုပြုချက်တွေဟာအခက်အခဲတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့နှစ်ဖက်စလုံးကဝေဖန်သူတွေကပြောပါတယ်။ VOA သတင်းထောက် Mike Sullivan, O'Sullivan ရဲ့သတင်းဆောင်မကိုတော့ကိုရနိုင်ကပြောပြထားပါတယ်ရှင်။
အမေရိကန်ထက်လွတ်တော်မတ်တီဟာလူမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတရားဝင်စာရွက်စာတမ်းအထောက်အထားမရှိဘဲနေထိုင်နေတဲ့လူငယ်တွေကဒါကာစီစဉ်ရနိုင်ငံထဲမှာနေထိုင်အလုပ်လုပ်ခိုင်နေသူတိုင်းပေါင်းများစွာကိုတရားဝင်နေထိုင်ခွင့်ပြုဖို့အတွက်တောင်းဆိုခဲ့ကြတာပါ။ ဒေါ်နယ်ထရမ့်အစိုးရကဒီလူတွေကိုတိုင်းပြည်တွေကနေမနှင်ထုတ်နိုင်အောင်ကာကွယ်ပေးထားတဲ့အရင်သမားဟောင်းအိုဘားမားလက်ထက်ကလှုပ်ဆောင်ခဲ့တဲ့ဒါကအစီအစဉ်ကိုအဆုံးသတ်ဖို့စီစဉ်နေတာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကတော့ဒါကအစီအစဉ်ရကာကွယ်ပေးထားတဲ့သူတွေကိုနိုင်ငံသားဖြစ်လာဖို့အတွက်အဆိုပြုထားပါတယ်ဒါပေမဲ့လူဝင်မှုခွင့်ရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အဖွဲ့တွေကတော့ဒီအဆိုပြုချက်ထဲမှာပါတဲ့တခြားအချက်တွေကိုလက်မခံဘဲပယ်ချလိုက်ပါတယ်ဒီထဲမှာနေဆက်လုံခြုံရေးတိုးမြင့်ဖို့လူဝမှုကြီးကြပ်ရေးကိုအားပြည့်ဖို့အတွက်အမေရိကန်ဒေါ်လာ25ဘီလီယံအသုံးပြုဖို့ဒီဒီကန်ဆမ်းမဲ့အစီအစဉ်ကိုအဆုံးသတ်ဖို့နဲ့တရားဝင်ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဆက်ဆက်ပြီးမိသားစုဝင်တွေကိုခေါ်ယူရတဲ့ကိုတင်းကျပ်ဖို့တွေပေါင်းပါတယ်။ဟောဟေးမာရီယိုကဘရီရာဟာအခြေချနေထိုင်သူများအခွင့်အရေးဆိုင်ရာစာနာမှုညွှန်မောင်းအဖွဲ့ကဖြစ်ပါတယ်
။ This is a proposal that will go nowhere. It's dead on arrival and we reject it. Not only
ဒီဆိုပြချက်ကဘာမှဖြစ်လာမှာမဟုတ်ပါဘူး။စရောက်ကလေးကဒါကဘာမှလုပ်မရပဲ။ကျွန်တော်တို့ကလည်းဒါကိုပယ်ချထားပါတယ်။ဒီဆိုပြချက်ဟာရှေးဟိုးဆွဲဆန်လုံးယုံတယ်မဟုတ်ပဲ။တရားဝင်ရွှေပြောင်းအခြေချနေထိုင်သူတွေကျွန်တော်တို့ရဲ့မိသားစုတွေနဲ့တနိုင်ငံလုံးအပေါ်မှာလည်းအလွန်ကိုအညာတကင်းမဲ့တာကြောင့်ဘလို့မှလက်မခံနိုင်ပါဘူ
းဒီအဆိုပြုချက်တွေကလုံခြုံရေးကိုအဓိကအသားပေးပြီးတော့လူမှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုပြောင်းလဲပစ်လိုက်မှာဖြစ်ပါတယ်လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ American ရှေ့နေကျုံ Jeff Sessions ကတော့
There are some 11 million illegal aliens in the country a population the size of Georgia or Portugal if we can't control
ဒီနေ့ကနေမှာတရားဝင်ဝင်ရောက်နေဆိုင်တဲ့သူ70တန်းကျော်ရှိပါတယ်။ဒါအမေရိကန်ပြည်အောင်စုတွေကဂျော်ဂျီယာပြည်နယ်ဒါမှမဟုတ်ပေါ်တူဂီနိုင်ငံရွယ်စွာလောက်ရှိပါတယ်။ကျွန်တော်အနေနဲ့ဒါမှမဟုတ်မထိန်းချုပ်နိုင်ဘူး။ဒါမှမဟုတ်နိုင်ငံတွေကိုဘယ်သူတွေဝင်နေရဲဆိုတာကိုမသိဘူးဆိုရင်တော့လူတွေဘေးကင်းလုံခြုံလို့ဖို့ပို့ပြီးတော့ခက်ခဲပါတယ
်။ဒါပေမဲ့ဒီဟာကတရားဝင်စာရွက်စာတမ်းအထောက်အထားမရှိဘဲနေထိုင်နေကြတဲ့ရွှေပြောင်းအခြေချသူတွေရဲ့ပြဿနာကိုအပြည့်အဝဖြေရှင်းနိုင်မှာမဟုတ်ဘူးလို့ရွှေပြောင်းအခြေချနေထိုင်ခြင်းမူဝါဒရေးရာသုတေသနဌာနကSarah Pires ကပြောပါတယ
် It only legalizes 1/5 of the US unauthorized population and in exchange it has a
whole American နိုင်ငံထဲမှာတရားမဝင်နေထိုင်တဲ့သူ9ဘုံတစ်ဘုံလောက်ကိုပဲတရားဝင်ဖြစ်စေမှာပါအပြန်အလှန်အနေနဲ့တရားဝင်လူဝင်မှုကြီးကြပ်ရေးစနစ်ကနေနေဆက်လုံခြုံရေးနဲ့ပြည်တွင်းအင်အားဖြစ်တင်းမှုတွေအထိအပြောင်းလဲတွေဖြစ်စေမှာဖြစ်ပါတယ
်တမောက်ကိုထောက်ခံသူတချို့ကတော့ဒီမူပေါင်းကိုသဘောကျကြပြီးတချို့ကတော့ဒါကနိုင်ငံတွင်းမှာတရားမဝင်နေထိုင်သူတွေအတော်များများကိုလုံခြုံရေးပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တချို့တွေကခြားတော့လေအမေရိကန်ပြည်သူတွေအတော်များများကဒါကအစီအစဉ်ရအကာအကွယ်ပေးထားတဲ့သူတွေကိုနေထိုင်ခွင့်ပြုဖို့ထောက်ခံတယ်ဆိုတဲ့လူလူစစ်တမ်းကိုထောက်ပြနေကြပါတယ်။ဒါပေမဲ့လည်းသမတ်ထရမ့်ရဲ့ဆိုပြီးကြတဲ့ဟာတိုင်းပြည်တော်ထိခိုက်စီမှာဖြစ်တယ်လို့လူမှုပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့အကြံပေးPeter Bogart ကပြောပါတယ်
From what we've understood about it this would be one of the largest cuts to legal
ဒါနဲ့ပတ်သက်ပြီးကျွန်တော်တို့နားလည်တာကတော့ဒီဆိုပြချက်ဟာရာစုနှစ်တစ်ခုနီးပါးအတွင်းတရားဝင်ရွှေပြောင်းအခြေချနေထိုင်မှုကို50ရာခိုင်နှုန်းလောက် short ချဖြတ်တောက်မှာဖြစ်ပြီးဒါဟာအကြီးမားဆုံး short ချဖြတ်တောက်တာတွေကတခုဖြစ်လာမှာပါကျွန်တော်တို့အဖွဲ့ရဲ့အမြင်ကတော့ဒါဟာစီးပွားရေးကိုလည်းအကြီးအကျယ်ထိခိုက်စေမှာပါ
ဒါပေမဲ့ Republican လွတ်တော်မဲ့ John Cornyn ကတော့ဟန်ချက်ညီဖို့မြေမြတ်တရဖြစ်ဖို့အရေးကြီးတယ်လို့ပြီးခဲ့တဲ့ပတ်အတွင်းပြောကြားခဲ့ပါတယ
် This is about border security it's about fixing some of the holes in our immigration system that allow
ဟာနေဆက်လူမျိုးရေးကိစ္စဖြစ်တယ်လို့ရာဇဝမှုကျွလွန်တွေနဲ့တခြားလူတွေအမျက်ထုတ်နေတဲ့ကျွန်တော်တို့လူဝင်မှုကြီးကြပ်စနစ်ထဲကလက်ရမှုတွေရေပောက်တွေကိုပြန်လည်ပြင်ဆင်ဖို့ဖြစ်တယ်လို့ဒါကာစီစဉ်ရအကောက်အွယ်ပေးထားတဲ့သူတွေအတွက်အကျဉ်းသားတရားထားပြီးဖြစ်ရှင်းရမယ့်ကိစ္စလည်းဖြစ်ပါတယ်
လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသဘောထားတွေအမျိုးမျိုးကွဲနေကြသလိုဆွေးနွေးမှုတွေကိုလည်းအခုလာမဲ့သတင်းပတ်တွေအတွင်းမှာဆက်ပြီးတော့လှုပ်ဆောင်သွားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြသွားတာပါရှင်အခုတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်မဖက်ဆက်ရအောင်ပါ WHO ကမ္ဘာကျန်းမာရေးအဖွဲ့အစည်းရဲ့အဆိုအရကမ္ဘာလူဦးရေ 2.1 ဘီလီယံတော့ဟာတန်ရှင်းတဲ့တောက်တုံးရေးမရကြပါဘူးလူအများစုဟာရေရင်းရေကန်တွေနဲ့မြေရေချောင်းရေရေဂိုရာအအာဂိုအားထားပြုနေရတဲ့အတွက်အဲ့ဒီရေတွေဟာတောက်သုံးလို့ရလောက်အောင်ဘက်တီးရီးယားပိုးမွားကင်းစင်ရလားဆိုတာစမ်းသပ်ကြည့်ဖို့တိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုစမ်းသပ်နိုင်ဖို့လူတိုင်းတတ်နိုင်ပြီးတော့အဖုံနှုံးချို့သားတဲ့စမ်းသပ်ပစ္စည်းတွေရဖို့ဆိုတာဟာလည်းအများအားမလွယ်ကူပါဘူး။ပရိတိန်နဲ့အခြားနိုင်ငံတွေကသိပ္ပံပညာရှင်တွေဟာရေတက်မတက်စက္ကန့်ပိုင်းအတွင်းအဖြေထုတ်ပေးနိုင်တဲ့စက်ကူနဲ့လှုပ်ထားတဲ့ရိုးရှင်းတဲ့စမ်းသပ်ပစ္စည်းကိုထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်။ VOA သတင်းထောက် George Putik ပြပို့ထားတဲ့သတင်းကိုဆက်ပြီးတော့နားဆင်ပါရှင်။
တောက်သုံးရေတွေထဲမှာဘက်တီးရီးယားပိုးမွားတွေရှိနေရင်ယောဂါဖြစ်ပွားတတ်ပါတယ်။ရေကကူးစက်တဲ့ဝမ်ပြဲဝမ်လျှော်ယောဂါကြောင့်2019ခုနှစ်ဇူလိုင်လကကွန်ဂိုနိုင်ငံမှာလူပေါင်း1000ကျော်သေဆုံးခဲ့ရသလိုပြင်းထန်တဲ့ကပ်ယောဂါစုကြီးအထိဖြစ်ပွားနိုင်ပါတယ်။ရေထဲမှာဘက်တီးရီးယားပိုးတွေရှိမှရှိအလွယ်တကူစမ်းသပ်နိုင်ပေမဲ့လို့ယောဂါကူးစက်မှုဖြစ်ပေါ်တဲ့အရာမှာနှိမ့်ထိုင်နေကြတဲ့စီးရဲသားလူရန်စားတွေကတော့ရေတက်မတန့်စမ်းသပ်ဖို့မတန်နိုင်ပါဘူး။ ပရတိနိုင်ငံဘတ်တက်တိုကသူတေသနာပညာရှင်တွေကတမန်လူရန်စားတွေအတွက်ရေတမ်းမတန်စမ်းသပ်နိုင်ဖို့လွယ်ကူရွှင်တဲ့ပစ္စည်းတွေမျိုးကိုစမ်းသပ်နေပါတယ်။ဘတ်တက်တိုဓာတုအင်ဂျင်နီယာဌာနကဒေါက်တာမရီလာဒီလော်ရန်โซကအခုလိုပြောပါတယ
်။ The can be used at site.And it gives a very
ဒီစီကိုရေသွားခတ်တဲ့နေရာမှာချက်ချင်းအသုံးပြုနိုင်ပြီးတော့ညံ့ညံ့ဆန်ဆန်အဖြေထွက်ပါတယ်။စက္ကန့်ပိုင်းလောက်ပဲကြာပ
ါဗျ။တဘာဝပုံဝန်းကျင်အတွက်လည်းကာမွန်နဲ့ Victoria ပို့နဲ့အလိုလိုဆွေးမြေ့ပျက်စီးစေတဲ့ကာမွန်အခြေခံထားတဲ့ဓာတ်တွေကိုစက္ကူပိုင်းလေးပေါ်မှာပုံလိပ်ထားပြီးတော့အဲ့ဒီပေါ်မှာ biofilm လို့ခေါ်တဲ့အရည်ကြီးလွားပပကလေးနဲ့ဖုံးအုပ်ထားတာပါ။လျှက်စစ်တပ်လွှတ်ထားတဲ့စမ်းသပ်ကြိယာလေးနဲ့ချိန်ထားတဲ့အဲ့ဒီစက္ကူကလေးကိုရေထဲနှစ်ပြီးတော့စမ်းသပ်ကြည့်ရတာပါ။
All that we need to do is then recording the background
ကျမလုပ်ဖို့လိုတာကတော့လစ်စစ်တာလွှတ်ထားတဲ့ tester လို့ခေါ်တဲ့ကြိယာလေးနဲ့ချိန်ထားတဲ့ဒီစက္ကူလေးကိုကိုယ်ဆက်သက်ခြင်းနဲ့ရင်းနှီးမှုတာတွေကိုနှစ်လိုက်တာနဲ့ tester တဲကညွန်ပြတဲ့မြားကလေးကျသွားသလားဒီအတိုင်းတက်နေသလားဆိုတာကိုကြည့်ရမှာပါတကယ်လို့မြားကလေးကျသွားရင်ဒီရေဟာတန့်ရှင်းမှုမရှိဘူးဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်
ဒီလိုတိုင်းတာတဲ့နီးအစားစက်ကူနဲ့အာယုံခံတဲ့နီးကို mobile phone တွေနဲ့ဘယ်လိုချိတ်ဆက်အသုံးပြုနိုင်မလဲဆိုတာကိုလည်းစမ်းသပ်ရှာဖွေနေပါတ
ယ် It's like a warning to the tells you
ဒါကရေတက်မတက်ရေခက်ဆင်းတဲ့အချိန်မှာချက်ချင်းအသုံးပြုလို့ရတဲ့ကြိယာလေးဖြစ်ပါတယ်တောက်သုံးဖို့တင့်မတင်ဆိုတာချက်ချင်းအဖြေပေးပါတယ
်ဒီ PC တွေကိုအများပြားထုတ်လုပ်နိုင်မယ်ဆိုရင်တစ်ခုကို1ဒေါ်လာကျော်လောက်သာကျတင်မယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်ရှင်
ဒီအေကနေတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီအကြာည9နာရီမှာထုတ်လွှင့်မယ့်အကြာပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားမှာပါရှင်။အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါဦး။
အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ကိုနိုင်ငံတော်ခြေကွဲဝမ်းနည်းဖွယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့တပုန်လေးကဖောက်ခွဲတိုက်ခိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာနိုင်ငံတော်မှာရောကမ္ဘာတလားကအာဖဂန်တန်ယုံတွေမှာပါအလံတွေကိုတိုင်ဝက်ရှော့ချလွှင့်ထူထားပါတယ်။မြို့တော်ကာဘူးကတိုက်ခိုက်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူက235ယောက်အထိရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့အတည်ပြုပြောဆိုထားပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာတော့မနေ့စနေနေ့ကခြုံခိုတိုက်ခိုက်ခံရမှုအတွင်းပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်။ရုရှားတိုက်ခိုက်ကောင်းဆောင်အလက်စီနေဗနီရဲ့ဌာနချုပ်ကိုမော်စကိုရဲဖွဲ့ကဒီကနေ့ချိုးဖောက်ဝင်ရောက်ပါတယ်။လာမယ့်ရုရှားသမ္မတရွေးကောက်ပွဲအပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြကြဖို့အတိုက်ခံကောင်းဆောင်ကစော်ဩထားတဲ့နေ့မှာပဲအခုလိုချိုးဖောက်ဝင်ရောက်တာဖြစ်ပါတယ်။သူယုံကတိုက်ရိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့အတိုက်ခံကောင်းဆောင်ရဲ့ဝန်ထမ်းတွေကိုရဲတွေကဖမ်းဆီးမေးမြန်းနေတာတွေကိုတွေ့ရပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာကျင်းပတဲ့2018ခုနှစ်အတွက်ဩစတြေးလျ Open အမျိုးသားတင်းနဲ့ပွဲမှာတော့ Swiss နဲ့အကျော်မော် Roger Federer ဘိုးဆွဲသွားပါတယ်။ Croatia ကစားသမား Marin Cilic ကို 6-6-6-3-3-6-6-1 နဲ့၄ပွဲပြန်အနိုင်ရခဲ့တာဖြစ်ပါတယ်။Roger Federer အတွက်တော့ဒီတစ်ကြိမ်အောင်ပွဲက Grand Slam Super La 20ပြည့်မြောက်သွားစေခဲ့တာလည်းဖြစ်ပါလေရှင်
။တရင်အချင်းချုပ်ကိုမသိင်ထိုက်ကကြီးညာပေးခဲ့တာပါ။တင်းငွေတွေနဲ့ထုတ်ဒီနေ့ညနေပိုင်းအစည်းအဝေးထုတ်လို့ရမှုကမဆုံမဖြစ်ပြီးတော့အတန်းလွင်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 လိုင်းလမီတာ190 kHz 15.65တို့ကနေတရိုက်ထုတ်လွှင့်ပေးသွားအောင်ပါသတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် PO Ego အားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.
Thank you.